ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်ဖြစ်နေသလိုစစ်ပီးဒုက္ခသည်စခန်းကမိဖွားပြီးသားမျိုးသမီးတူနဲ့မွေးကင်းစားကလေးငယ်တူပါဝင်လူ၅ဦးကိုစစ်တပ်ကဖမ်းဆီးတဲ့ဖြစ်ရပ်တစ်ခုလည်းရှိပါတယ်။တမတော်ကဘိုးကြီးစစ်အရာရှိတူကိုလည်း TNLA တအောင်ပလောင်တပ်ဖွဲ့ကဖမ်းဆီးစစ်ဆေးနေပါတယ်။ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါစစ်မီပူနီစဲဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်နိုဝင်ဘာ23ရက်နေ့က TNLA တန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော် RCSF တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA တို့နံမသူကြောင့်မဲမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ပြန်ကြားရေးရာရှိပူမှုဆိုင်ကျော်ကပြောပါတယ်
မီဂရက်တဲ့ဘယ်ဖြစ်တယ်ဖြစ်တာကနေရရှိတယ်။နေရကကျွန်တော်အာမတူမျိုးနဲ့အလုပ်လေးရနေမှာဖြစ်တယ်။နောက်တစ်နေရာကတမမျိုးနဲ့မင်းငုံမျိုးနဲ့ခွဲထုံဟောင်းတာအနီးမှာ။အာမီဂရက်ကဒီကျောင်းမဲဘက်မှာဖြစ်တာတော့သုံးဖွဲ့ဆုံးရဒီအဆက်ဆက်နဲ့အမီမတန်ရာနဲ့မဖွဲ့ဘောင်းမှာလို့တခါလို့ထိုင်ထားတယ်လို့ခါရှိတယ်။ဒါကိုဖြစ်လိုက်နားလိုက်ဖြစ်လိုက်နားလိုက်
။ပြီးကြတဲ့အင်္ဂါနေ့ကကုတ်ခိုင်မျိုးနဲ့မပန်ကြည့်ရနဲ့နှဟူးကြည့်ရကာလပေါ်မှာTNL စစ်စေးရေးဘွဲ့ကနေတမတော်ရရှိသူကိုလက်နက်နဲ့သူဖမ်းဆီးရမိပြီးလက်ရှိစစ်ဆေးနေစဲလို့ဗမှုသားအကျော်ကပြောပါတယ်
။မီမာလာစေးရေးဘွဲ့ကအမေ3နိုင်ကြီးချိန်မှာဒီပန်ပန်ကြီးကဒီမှာနမဟုနဲ့မပန်ရရပေါ့အဲ့လားကာလမောက်မှာဒီလိုရေပစီကိုရတာဖြစ်ပြီးတဲ့ချိန်ကျတော့အဲ့မှာအာလက်နက်တွေရပြီးတဲ့စစ်ဆေးပြီးတဲ့ချိန်ကျတော့ဒုက္ခရင်ရှိဆိုခလေးလေးစင်လာယူဟာယူဟာဒီချမ်းမြေထုံးဖြစ်တယ်။အဲ့မှာအမီလက်နက်အပလေးပစ်တူလေးရင်လည်းပါပန်ပြီးသင်ပေးတာ။ကျန်ဒီအရင်းယူမှုတွေကျွန်တော်စီစီနေနေလို့ရှိရင်ကျွန်တော်တော့အချုပ်တမဆက်ပြီးတော့ရှိတယ်။ကျွန်တော်ဖန်စီရမီလေးစတူပန်နေကျွန်တော်ကျန်ဒီပြီးတော့ရှိပါ
တမတော်ရရှိသူကို TNL ကဖမ်းဆီးလိုက်တဲ့တရက်ထဲမှာပဲကိုခိုင်မြို့နယ်ပန်ကူကြေးရွာအုပ်စုပန်ကူဇောကတဲ့စခန်းကမိဖွားပြီးစားအမျိုးသမီးနဲ့ရက်သားကလေးငယ်ပါဝင်လူငါးဦးကိုတမတော်စိတ်ချောင်းကဖမ်းဆီးသွားတယ်လို့ဘန်ကူဒုက္ခတဲ့စခန်းသာဝန်ခံဦးသိန်းအောင်ကပြောပါတယ်
။တမတော်ဖွဲ့များအခုသူလာဖမ်းသွားတာတော့အဲသူတို့တပ်စခန်းထဲမှာပဲခုလိုတော့ဆရာချုပ်ထားနေတော့ပါပဲ။၅ရောက်ခင်ဗျာ။ကျွန်တော်တို့ဒီမှာလည်းဘာမှသူ့အကြောင်းတွေလာမပြောဘဲနဲ့သူကလူကိုလာခေါ်သွားတယ်။ကျွန်တော်တို့တည်ခင်ဗျာ။ကျွန်တော်တို့ဒရင်းကြားရတာကဟိုစီရန်လေးတစ်ဖွဲ့တည်းဟာဟိုသူတို့စစ်တပ်ထဲကလူတယောက်ဖမ်းသွားတယ်လို့ပြောတယ်။သူကအဲလာမသိကားလို့နေမှာပေါ့အဲစီရန်လေးရဲ့အမျိုးသမီးကိုလာဖမ်းသွားတယ်။ဒီနှစ်ယောက်ရောသူရောက်တော့သူတို့အိမ်နေနေချင်းဖြစ်ပြီးတော့အဲသူတို့အိမ်မှာအလဲလာနေတဲ့သူကအကုန်ဖမ်းသွားတယ
်အဲ့ဒီစစ်ပြေးဒုက္ခသည်တွေကိုကိုကန်ချေဆိုင်ပြူဟာဌာနချုပ်ကိုခေါ်ဆောင်သွားပြီးအခုချိန်ထိထိန်းသိမ်းသားဆဲပဲလို့ဦးသိန်းအောင်ကပြောပါတယ်ဒီလိုဖမ်းဆီးမှုနဲ့ပတ်သက်လို့သမတော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးသမတော်ရရှိသူကိုဖမ်းဆီးထားတာနဲ့ရွာသားတွေဖမ်းခံရတာဟာဆက်ဆံမှုမရှိဘူးလို့ DNL ပြန်ကြားရေးရာရှိပူမှုဆိုင်ကျော်ကပြောပါတယ်
အဲဆက်ဆံမှုမရှိပါဘူးဒီလိုဖမ်းဆီးတာမှန်ပါရောနဲ့ရမှာဖြစ်တယ်။ဖမ်းဆီးရတဲ့ကာလမှပုံမှန်ဖမ်းနေရတယ်မှဖမ်းရမှာလို့
ရှမ်းပြည်မြောက်ပိုင်းကစစ်ရေးပဋိပက္ခတို့ကြောင့်ဒေသခံတွေထိခိုက်ဒေဆုံးရတာတွေရှိထားတဲ့အပြင်ကျေးရွာတို့ဆိုရင်ရွာလုံးကျွတ်စစ်ပေးလွတ်ရာကိုတိမ်းရှောင်နေရဆဲရှင်နေမှာရှိနေပါတယ်ခင်ဗျာ